ဆီးရီးယားမှာဒေသဆန္ဒရှင်တောက်ချာနဲ့ညတကောင်ရံကစတင်ပြီးအဖြစ်ခက်ရစိသဘောတူညီချက်စတင်အသက်ဝင်ပြီးဖြစ်ကြောင်းကြက်တပရီနေမှာဆီးရီးယားအစိုးရကကြေညာလိုက်ပါတယ်ဒီအဖြစ်ခက်ရစိအတွက်ဆီးရီးယားအစိုးရနဲ့တဘုံအဖွဲ့အများပြားချာအကျုံးဝင်မဲ့ဒီထဲမှာအစ္စလမ်လက်နက်ကိုင်အဖွဲ့တွေပါမပါတော့မသေးကြသေးပါဘူးဒီသဘောတူညီချက်ဟာအရင်တုန်းကအဖြစ်ရရေးပုံစံတိုင်းရေးဆွဲထားတာပါဆီးရီးယားသမ္မတဘက်ရှာအယ်အစက်ကိုထောက်ခံပံ့ပိုးနေတဲ့ပေးနေတဲ့ရုရှားနဲ့တဘုံဖွဲ့ရီကိုပံ့ပိုးနေတဲ့တူရကီတို့ကတော့အပြစ်ရသဘောတူညီချက်အတိုင်းလိုက်နာမယ်လို့ပြောကြပါတယ်6နှစ်ကြာဖြစ်ပွားနေတဲ့စစ်ပွဲအတွက်ငြိမ်းချမ်းရေးသဘောတူစာချုပ်ချုပ်ဆောင်နိုင်ရဲ့ဂျာဝန်ဆောင်ရွက်ဖို့အသင့်ဖြစ်နေပြီလို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတူရကီ၊ဆီးရီးယားနဲ့ရုရှားတို့ပြောကြားခဲ့ပြီးအခုလိုအပြစ်ရသဘောတူညီချက်ပေါ်ထွက်လာတာပါအခုဒီအပြစ်ရရေးဟာတည်မြဲနေမယ်ဆိုရင်တော့ရှေ့လာတဲ့ဂါဇစတန်နိုင်ငံမြို့တော် at Astana မှာငင်းကြင်းဆွေးနွေးပွဲတွေကိုပြန်ပြီးစတင်နိုင်တော့မယ်လို့ဆိုပါတယ်ဒီအပြစ်ရရေးဟာကျိုးပြက်လွဲတဲ့သဘောတူညီချက်တစ်ခုလို့ရုရှားသမ္မတဗလာဒီမီယာပူတင်ကနေခေါ်ဆိုလိုက်ပြီးမြဲဒါကိုဆီးရီးယားအစိုးရကရောအတိုက်ခံလက်နက်ကင်ဖွဲ့တွေကပါထောက်ခံတယ်လို့ပြောပါတယ်အခုရခဲ့တဲ့သဘောတူညီချက်ဟာကျိုးပြက်ဖို့လွဲတာမဟုတ်အထူးခိူးဆိုင်ဖို့လိုသလိုတည်ထက်တိုးတက်လာဖို့အတွက်ဆက်ပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းနဲ့ဘာပဲဖြစ်ဖြစ်ဒါပူးတွဲလှုပ်ဆောင်မှုရဲ့ထင်ရှားတဲ့ရပ်လက်တစ်ခုလို့ကြက်တပရင်းနဲ့အစိုးရဝန်ကြီးများအဖွဲ့အစည်းအဝေးမှာသမ္မတပူတင်ကပြောပါတယ်